Britain AstraZeneca ဆေးကုမ္ပဏီကစတဲ့ထုတ်လုပ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးတန်း30ကို India Serum Institute ကနေဝယ်ယူဖို့ဘင်္ဂလားဒေ့ရှ်နိုင်ငံကသဘောတူလက်မှတ်ရေးထိုးလိုက်ပြီးဖြစ်ပါတယ်။ဒီကမ္ဘာလုံး COVID-19 ကာကွယ်ဆေးစတဲ့မှုတွေလုပ်နေတာမှာအလားအလာကောင်းပြီးရှေ့ဆုံးကိုရောက်နေတဲ့ဆေးတွေအထက် AstraZeneca ကစတဲ့နေတဲ့ဆေးလည်းပါဝင်နေတာပါ။ကာကွယ်ဆေးရတာနဲ့ Serum Institute ကနေပထမတော့ဆေးတန်း30ကိုရရှိမှာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်ကျွမ်းမရေးဝန်ကြီး Zahid Malik သဘောတူညီချက်ကိုလက်မှတ်ရေးထိုးပြီးမှပြောပါရယ်ဘင်္ဂလားဒေ့ရှ် PepsiCo ဆေးကုမ္ပဏီကတစ်ဆင့်တလကိုကာကွယ်ဆေး၅တန်းနှုန်းနဲ့ဝယ်ယူသွားမှာဖြစ်ကြောင်းကာကွယ်ဆေးကို28ရက်၄ဘတ်ကြာနှစ်ကြိမ်ထိုးနိုင်ရမှာဖြစ်လို့လူ15တန်းကိုထိုးပေးနိုင်လိမ့်မှာဖြစ်ကြောင်းနဲ့ဈေးနှုန်းကလည်းအိန္ဒိယကရောင်းတဲ့ဈေးနဲ့အတူတူပဲဖြစ်ကြောင်းဝန်ကြီးမလေးကပြောပါရယ်တတိယမြစ်တွေကတော့ကာကွယ်ထိုးဆေးတစ်ကြိမ်ကိုအမေရိကန်ဒေါ်လာ၄ဒေါ်လာကနေ5ဒေါ်လာလောက်ထိကျတင်နိုင်တယ်လို့ပြောပါရယ်ကာကွယ်ဆေးဝယ်ယူဖို့ရမုံငွေအလုံးလုံးရရှိဖို့အရေးကမ္ဘာပံနဲ့အရှဖွံ့ဖြိုးရေးပံ ADB တို့အပါအဝင်ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအဖွဲ့အစည်းတွေနဲ့ဆွေးနွေးပြောဆိုထားတယ်လို့လည်းဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကပြောပါရယ်ဘင်္ဂလားဒေ့ရှ်မှာ COVID-19 ရောဂါကူးစက်သူ4,600ကျော်နဲ့သေဆုံးသူက6,000ကျော်ရှိပါရယ်ဘင်္ဂလားဒေ့ရှ်အစိုးရနဲ့လက်မှတ်ရေးထိုးခဲ့တဲ့ India Serum Institute ကကိန်းဂဏန်းအရေးအတွက်ရကမ္ဘာမှာကာကွယ်ဆေးအများဆုံးထုတ်လုပ်နေတဲ့ဆေးကုမ္ပဏီဖြစ်ပါတယ်။ဒီကမ္ဘာလုံးတိုင်းဒါနဲ့အထောက်ပံ့ပေးနိုင်ဖို့ COVID-19 ကာကွယ်ဆေး1ဘီလီယံကျော်ထုတ်လုပ်သွားနိုင်ဖို့ Serum Institute က Britain AstraZeneca ဆေးကုမ္ပဏီ Gates Foundation Gavi ကာကွယ်ဆေးမဟာမိတ်အဖွဲ့တို့နဲ့အတူလက်တွဲဆောင်ရွက်နေတာဖြစ်ပါတယ်။